မနက်ဖြန်ဆိုရင်စစ်တပ်ကရွေးကောက်တင်မြောက်ခံအမျိုးသားဒီမိုကရေစီအစိုးရစီကအာဏာသိမ်းလိုက်တာတနစ်တိနှစ်ပတ်လည်နေ့ဖြစ်ပါတယ်။အရက်သား1500ကျော်အသက်ခံရလူပေါင်း13000ရှစ်ကျော်ဖမ်းဆီးခံရရတယ်လို့နိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအဖွဲ့ အပြည့်မဲ့ပြည်သူတွေသိဆုံးခဲ့ကြရပါတယ်။ဘာကြောင့်လဲဆိုတော့စစ်တပ်ကသူတို့ကိုရန်သူလို့သတ်မှတ်လို့ပါလို့ပြည်သက်ကလူခွေကောင်စီရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်တောင်းအန်ဒရူးစ်ကဆိုပါတယ်။လုံးဝထိန်းချုပ်မှုမရပဲရက်စက်ကြမ်းကြုတ်တဲ့စစ်အာဏာရှင်စနစ်ဖြစ်တယ်လို့ဩစတြေးလျနိုင်ငံလိုဝီအင်စတီကျူတ်ကသူ့သည်ဟာဗေးလီမာဟျူးကပြောပါတယ်။ကြီးမားတဲ့လူထုကန့်ကွက် ဲ့တွားခဲ့ကြပါတယ်။ဘလုံငန်းပေါ်လူမှုယုံကြည်မှုမရှိတဲ့လောက်နီးနီးဖြစ်သွားခဲ့ပြီးရက်တက်တဲ့လောက်နီးနီးဖြစ်ခဲ့ပါတယ်။စီးပွားရေးပမာဏ18ရာခိုင်နှုန်းကျုံသွားခဲ့ပြီးစိုးရိမ်ရလောက်အောင်စီးပွားရေးအားနည်းသွားခဲ့တယ်လို့ကမ္ဘာ့ဘဏ်ကပြောပါတယ်။လူရေ55တန်းရဲ့တဝက်ဟာဆင်းရဲတွင်းထဲမှာရောက်နေတယ်လို့လည်းကမ္ဘာ့ဘဏ်ကဆိုပါတယ်။ဒါဟာပျောက်ဆုံးသွားမဲ့အနည်းဆုံး10စုတစုဖြစ်သလိုပြောက်ဆုံးသွားတဲ့မျိုးဆက်တစ်ဆက်လည်းဖြစ်ပါတယ်လို့သူတေတီဟာဘေးလီမာဟူကသုံးသပ်ပါတယ်။